မတ်လ5ရက်နေ့ကရန်ကုန်မြို့တော်ခမ်းမရှိမှာလက်ပန်းတပိတ်စခန်းကចောင်းသားចောင်းသူတွေကိုအကြမ်းဖက်ဖြိုခွင်းတာမလုပ်ဖို့ဆန္ဒပြတောင်းဆိုစဉ်မှာဆန္ဒပြသူတွေဟာရိုင်းနှက်ဖြိုခွင်းခံခဲ့ရတာဖြစ်ပါတယ်အဲ့ဒီကိစ္စအတွက်နိုင်ငံတော်သမ္မတကစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပေးခဲ့ပြီးတွေ့ရှိချက်တွေကိုတင်ပြဖို့ညွှန်ကြားထားတာဖြစ်ပါတယ်။ရပ်ပေါင်း20ကြာစုံစမ်းစစ်ဆေးမှုမှာဘလို့အချက်တွေတွေ့ရှိထားသလဲဆိုတာကိုဒီနေ့တင်ပြရမှာဖြစ်ပါတယ်။ကော်မရှင်အတွင်းရေးမှူးဖြစ်သူရန်ကုန်တိုင်းဒေသကြီးကရင်တိုင်းရင်းသားရေးအဝန်ကြီးဦးစောထွန်းအောင်မြင့်ကဒီနေ့သမ္မတထံတင်ပြမှာဖြစ်ကြောင်းအတည်ပြုပြောပါတယ်။
တပြားနော်ပြောမယ်ဆိုရင်တော့ကျွန်တော်ထင်တယ်ဒီနေ့ကိုတော့ဥက္ကဋ္ဌကနေပြီးတော့တင်ပေးလိမ့်မယ်ထင်တယ်ဒီနေ့က30ရက်ကို30ရက်ဆိုတော့သူရက်ပြည့်ပြီဆိုတော့သူတင်ပါလိမ့်မယ်ထင်ပါတယ်ကျွန်တော်အားလုံးလုပ်ပြီးပါပြီလုပ်ပြီးတော့ကျွန်တော်တို့ကနေပြီးတော့ဟိုဥက္ကဋ္ဌလက်ထက်ကိုအားလိုက်ပြီပေါ့ဗျာဥက္ကဋ္ဌကတော့ဇန်နဲ့ပိုင်းကတော့သူ့ပိုင်းဖြစ်သွားပြီပေါ့နော်သူချက်လက်မှာပေါ့နော်အေးဒါရရတော့ဟိုဘာတော့ပြောလို့မရဘူးလေသမရစီတော်မှမရောက်သေးဘူးဒီနေ့မှရောက်မှအဲ့တော့ကျွန်တော်ဘလော့ဖာပြောလို့ဖြစ်မလဲနောက်ပိုင်းကျသိမှာပါအားလုံးနော်
မျိုးတော်ခမ်းမရှိမှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ဝင်တွေအပြင်တာဝန်ဆိုတဲ့လက်ပတ်အနီကိုဝစ်ဆင်ထားတဲ့အရဲသားတွေကရိုင်းနှက်ဖြိုခွင်းခဲ့ပြီးចောင်းသူចောင်းသား5ဦးနဲ့88မျိုးဆက်ငင်းချင်းရင်းနဲ့ပွင်လင်းလူအဖွဲ့အစည်းက3ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ဖမ်းဆီးသွားသူတွေကိုနောက်နေ့မနက်ပိုင်းမှာပြန်လည်လွှတ်ပေးခဲ့ပါတယ်ဖန်စီခံခဲ့ရတဲ့ចောင်းသားတဦးဖြစ်သူကိုဖိုးသားကစုံစမ်းစစ်ဆေးရေးကော်မရှင်ကိုအယုံအကြည်မရှိတာကြောင့်ကော်မရှင်ရဲ့ဆောင်ရွက်မှုတွေမှာတွားရောက်တွေ့ဆုံခဲ့တာမရှိဘူးလို့ပြောပါတယ်
ကျွန်တော်တို့စုံစမ်းစစ်ဆေးရေးကော်မရှင်စစ်တဲ့အချိန်တွေကပေါ့မြို့ကမှရှိမှာအဲဒါမှဖန်စီခံရတဲ့ရှိရကိုမေ့ကျင်နေဆိုတဲ့အကြောင်းနဲ့ကျွန်တော်တို့စားရီကခေါ်လာပါရှိရလေကျွန်တော်တော့စုံစမ်းစစ်ဆေးကော်မရှင်ကိုယုံကြည်မရှိဘူးပြီးတော့စုံစမ်းစစ်ဆေးကော်မရှင်မှာဥပဆောင်တဲ့သူကစစ်ကောင်းဆောင်ဖြစ်နေတာပြီးတော့ကိုသားပြင်းမရှိဘူးဆိုတဲ့ဟာဆက်တည်ပြီးတော့ဟိုကျွန်တော်တို့တောင်းဆိုတာစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ရမှာလေလည်းဒီမှာသင်ချာကြီးရှိနေတာနဲ့ဒါပြုချရလေလို့ဆန်းစစ်တာမလိုလို့ဗျာဘသူအရေးယူရမလဲဘသူအရေးမယူရသိနေပြီအဲ့တော့သုံးစမ်းစစ်ဆေးကော်မရှင်ဖွဲ့ရတဲ့ကျွန်တော်တို့ကတော့စုံစမ်းစစ်ကော်မရှင်ယူညီမရှိဘူးအားကြောင့်စုံစမ်းစစ်ဆေးကော်မရှင်ကမလုပ်တဲ့သုံးစမ်းစစ်မှန်ကကျွန်တော်မပူပါအောင
်စုံစမ်းစစ်ဆေးရေးကော်မရှင်ကိုပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဘုံမှုချုပ်ကျော်ထွန်းကဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးအဖွဲ့ဝင်3ဦးနဲ့အတူအတွင်းရေးမှူး2ဦးအပါအဝင်စုစုပေါင်း5ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဖမ်းဆီးခံခဲ့ရသူတွေကိုဖိတ်ကြားခဲ့ပေမဲ့ဖမ်းဆီးခံရသူတွေဟာသူတို့ရဲ့ဖြစ်စဉ်တွေကိုတွားရောက်ပြောပြခဲ့တာမရှိတာကြောင့်ရိုင်းနှက်ခံခဲ့ရတဲ့မီဒီယာသမားတချို့နဲ့လက်ပတ်အနေဝဲအရဲသားတွေကိုသာမေးမြန်းနိုင်ခဲ့တယ်လို့သိရပါတယ်ညတော်ခမ်းမရှိမှာအကြမ်းဖက်ခဲ့တာဟာအစိုးရရဲ့ဆောင်ရွက်ချက်သာဖြစ်တာကြောင့်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဆောင်ရွက်စရာမလိုတဲ့ကိစ္စရပ်ဖြစ်တယ်လို့အကြမ်းဖက်ခံရသူတွေကရှုမြင်ကြပါတယ်မျိုးတော်ခမ်းမရှိအကြမ်းဖက်ခဲ့တဲ့လုံရက်အတွက်နောက်ွယ်ကစေခိုင်းသူကိုဖော်ထုတ်ပေးဖို့ចောင်းသားတွေနဲ့88မျိုးဆက်ငင်းချင်းရင်းနဲ့ပွင်လင်းလူအဖွဲ့အစည်းကတောင်းဆိုသွားဖို့ရှိတယ်လို့88မျိုးဆက်ငင်းချင်းရင်းနဲ့ပွင်လင်းလူအဖွဲ့အစည်းကမနုနုအောင်ကပြောပါတယ်
ကျွန်တော်တို့ကတော့အစုံစမ်းစစ်ဆေးခိုင်းတဲ့အဓိကအကြောင်းရင်းကတော့နောက်ဝင်စိတ်ခိုင်းတဲ့လူကိုခေါ်ထုတ်ပြီးနောက်နောက်ဒီကိစ္စတွေနောက်ထပ်မဖြစ်ပွားဖို့နောက်ထပ်ဘယ်လိုမှမလုပ်ဖို့အဓိကတရေချက်ထားတာပေါ့နော်စုံစမ်းစစ်ဆေးသူတို့ဖွဲ့လိုက်တဲ့ကော်မရှင်ရဲ့ဒီလှုပ်ဆောင်မှုလည်းစောင့်ကြည့်သွားမလို့ကျွန်တော်တို့ကအဲ့ပေါ်မှာလည်းမူတည်ပြီးတော့စောင့်ကြည့်သွားမလို့တခြားနည်းနဲ့လည်းကျွန်တော်တို့ပြန်လည်တော့ပြန်သွားဖို့ရှိပါတယ
်မျိုးတော်ခမ်းမရှိမှဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာတာဝန်ဆိုတဲ့လက်ပတ်အနေဝဲအရဲသားတွေကဆန္ဒပြသူတွေကိုအရင်ဆုံးထိုးကျက်ရိုက်နှက်ပြီးနောက်မှသာရဲတပ်ဖွဲ့ဝင်တွေကနမတ်တုတ်တွေနဲ့ရိုင်းနှက်ခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေကိုဖမ်းဆီးရမှာလဲရဲတပ်ဖွဲ့ဝင်တွေကဆောင်ရွက်တာမျိုးမဟုတ်ဘဲအရဲဝတ်တွေကသာဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်ရှင်